ဆီးရီးယားနိုင်ငံမြို့တော်ဒမက်စကတ်ကလုံခြုံရေးဆိုင်ရာရုံးများတည်ရှိတဲ့အရက်ကိုအစ္စရေးကဒီကနေ့ဖေဖော်ဝါရီလ19ရက်အစောပိုင်းမှာဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ15သေဆုံးသွားတယ်လို့ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကပြောပါရတယ်။ဆီးရီးယားနိုင်ငံမြို့တော်အစ္စရေးရဲ့တိုက်ခိုက်မှုတွေထဲမှာအကြီးအဆုံးဖြစ်တဲ့ဒီတိုက်ခိုက်မှုကြောင့်တေဆုံးသူတွေတဲ့အရက်သားအမျိုးသမီးနှစ်ဦးလည်းပါဝင်တယ်လို့ဆိုပါရယ်ညအချိန်မှာပြုလုပ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်ကဖရာဆိုဆာအရက်မှာရှိတဲ့အီရန်ယဉ်ကျေးမှုဌာနအနီးကဆယ်တဲ့အဆောင်တစ်ခုပြိုကျသွားတယ်လို့ဆိုပါရယ်ဒီရက်ကဟာဆီးရီးယားထောင်လန်းရေးဌာနနဲ့အစ်စ်မြင့်အစိုးရအရာရှိတွေနေထိုင်တဲ့နေရာလည်းဖြစ်ပါရယ်ဘသူကိုပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတာအတိအကျမသိရပေမဲ့ AFP သတင်းဌာနရဲ့အဆိုအရတိုက်ခိုက်ခံရတဲ့နေရာမှာပြက်စည်းတွေပွားကျဲနေတဲ့ဘုံကျွင်းကြီးဖြစ်ပေါ်ခဲ့ပြီးအနီးအနားကအဆောက်အုံတွေကပဒင်းပေါက်တကားတွေလည်းပွင့်ထွက်ပြက်စည်းကုန်တယ်လို့ဆိုပါရရှင်